ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်၃နှစ်နီးပါးဖိတ်ထားခဲ့တဲ့အရေးပါတဲ့တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးဂိတ်တချို့ကိုပြန်ဖွင့်လိုက်ပြီလို့နယ်စပ်မှာရှိတဲ့တာဝန်ရှိသူတွေကဒီနေ့ဇန်နဝါရီ15ရက်နေ့မှာပြောဆိုတာကိုခုကားပြီးတော့ AFP သတင်းမှာဖော်ပြထားပါတယ်။ရှေ့တောင်အာရှမှာဖြတ်သန်းသွားလာမှုအများဆုံးနယ်စပ်ဂိတ်တစ်ခုဖြစ်တဲ့မူဆယ်ကုန်သွယ်ရေးဂိတ်ကို2020ခုနှစ်ဧပြီလ1ရက်နေ့ကလေးကပိတ်ထားခဲ့ရာကနေမနေ့ဇန်နဝါရီ14ရက်နေ့မနေ့9နာရီမှာပြန်ဖွင့်လိုက်ပြီလို့မူဆယ်မြို့စံကုန်သည်များအသင်းရဲ့ဒုဥက္ကဋ္ဌဦးမင်းသိန်းပြောတာကိုခုကားပြီးတော့ AFP သတင်းမှာရေးပါတယ်။နေစာကုံသွေးဂိတ်တရဝင်းဖွင့်တဲ့အထိမ်းအမှတ်ဖြစ်တဲ့မူဆယ်မှာရှိတဲ့မန်းဝင်ဂိတ်ကနေထရက်ကား6စီးတရုတ်နိုင်ငံဘက်ကိုမောင်းဝင်သွားခဲ့တယ်လို့လည်းဆိုပါတယ်။မနေ့စနေနေ့မှာပဲတရုတ်ဘက်ကမြန်မာနိုင်ငံထဲကိုစောက်လို့ရတဲ့လျှက်စစ်ပစ္စည်းတွေ၊ကျန်းမာရေးကဏ္ဍမှာအသုံးပြုတဲ့ပစ္စည်းတွေ၊လူသုံးကုန်နဲ့စားသောက်ကုန်ပစ္စည်းတွေတင်ပို့ခဲ့တယ်လို့ဆိုပါတယ်။ကိုဗစ်ကြောင့်ပိတ်ထားခဲ့တဲ့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တို့မှာရှိတဲ့နေစာကုံသွေးဂိတ်တွေပြန်ဖွင့်မဲ့အကြောင်းပြီးခဲ့တဲ့သတင်းပတ်တွေအတွင်းတရုတ်စိုးရွားကကြေညာချက်ထုတ်ပြန်ပြီးတရုတ်ဘက်ခြမ်းကအရင်ဖွင့်လိုက်ပေမဲ့တရုတ်နိုင်ငံတွင်ကိုဗစ်ကူးစက်မှုတွေကြောပြန်အချိန်မြင့်ဖြစ်ပေါ်နေတာကြောင့်မြန်မာဘက်အချမ်းကမဖွင့်သေးပဲဆိုင်းငံ့ထားခဲ့တာပါကုန်ပစ္စည်းတင်ပို့မှုတွေကိုနှစ်ဖက်စလုံးကပြန်ဖွင့်လိုက်နိုင်ပြီဖြစ်ပေမဲ့နေစာဂိတ်ကတစ်ဆင့်လူတွေဖြတ်သန်းသွားလာမှုကိုတော့တရုတ်စိုးရွားဘက်ကခွင့်မပြုသေးဘူးလို့ AFP သတင်းမှာဖော်ပြထားပါတယ်ခင်ဗျာ